ဒီကနေ့ကြာရောက်တဲ့290ပြည့်ကချင်ပြည်နယ်နေ့မှာပြည်내ဖွံ့ဖြိုးတိုးတက်ရေးအတွက်အဟံတားဖြစ်နေတာပြည်တွင်းစစ်ကြောင့်ဖြစ်ကြောင်းနဲ့ကချင်ပြည်နယ်နေ့ကိုရုံးပိတ်ရမတတ်မှတ်တဲ့အတွက်အာမလို့အာမရဖြစ်ရကြောင်းကချင်နိုင်ငံရေးခေါင်းဆောင်တဦးကသုံးသပ်ပါတယ်ဒီကနေ့မြစ်ကြီးနားမြို့မှာကျင်းပတဲ့ကချင်ပြည်နယ်နေ့အခမ်းအနားမှာတော့နိုင်ငံတကာကစုအနှင်ခံရတဲ့ကချင်အမျိုးသားတွေကိုဂုဏ်ပြုစုချီးမြှင့်ခဲ့ကြပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့မြန်မာနိုင်ငံလွတ်လပ်ရေးရခဲ့တဲ့နောက်ကချင်ပြည်နယ်အစိုးရဖွဲ့စည်းခဲ့တဲ့နေ့ကိုကချင်ပြည်နယ်နေ့အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့တာအခုဆိုရင်အနှစ်90ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကအနှစ်90ပြည့်ကချင်ပြည်နယ်နေ့မှာပြည်နယ်ရဲ့တိုးတက်မှုအခြေအနေကိုအခုလိုသုံးသပ်ပြောဆိုပါတယ
်ကချင်ပြည်နယ်ကတော့လွတ်လပ်ရေးနဲ့ဒါ60%ပေါ်ပေါက်လာတာပေါ့နော်အဲ့ပြည်တွင်းစစ်ကြောင့်ကချင်ပြည်နယ်ဖွံ့ဖြိုးတိုးတက်အောင်လည်းတိတ်ပြီးမလုပ်နိုင်ဘူးဗျာနော်။နောက်တစ်ချက်ကဒီကချင်ပြည်နယ်စာရတာကချင်တိုင်းသားများအနေနဲ့တော့လေအထွတ်မြတ်ထားတဲ့တန်ဖိုးထားတဲ့နေရာတွေကဒါပေမဲ့ဒီဒီရုံးပြည့်ရအစ်စ်မတတ်မနိုင်ဘူးဗျာ။အဲ့တော့ကျွန်တော်တို့ဒီကချင်ပြည်နယ်ကိုအဲ့ဒီစိတ်တန်းကြဖွံ့ဖြိုးတိုးတက်အောင်မလုပ်နိုင်သေးတာဒါပြည်တွင်းစစ်ကြောင့်အဲ့ဒါတစ်ခုရှိတယ်။ပြန်နောက်ပြန်တဲ့ရုံးပိရဲ့မတတ်မပေးနိုင်တာတခုကအာမလို့အာမရဖြစ်ပါတယ်ဆိုတော့ပြောရှင်ပါတယ်က
မြန်မာနိုင်ငံကနေရာဒေသအတော်များများမှာအပြစ်ခတ်ရစဲပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပနိုင်ပေမဲ့ကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဟာဒီရက်ပိုင်းတွေအတွင်းထိဆက်လက်ဖြစ်ပွားနေစေရှိနေပါတယ်ဒေါက်တာတူးကြကတိုက်ပွဲတွေရစဲပြီးနိုင်ငံရေးဆွေးနွေးပွဲတွေကိုလွတ်လွတ်လပ်လပ်ကျင်းပစေလိုကြောင်းအခုလိုဆက်ပြောပါတယ
်အဓိကအကျဆုံးကဒီနိုင်ငံရေးပြဿနာကြောင့်ဖြစ်တဲ့ပြည်သူစိတ်ကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းရမယ်ဆိုရအရင်ကအစိုးရအစစ်ဆက်ရတာကိုလက်မခံခဲ့ဘူးဒါ2010ရုပ်ကပ်ပွဲတော့ပြရလို့တာကိုလက်ခံပါတယ်အခုကနိုင်ငံရေးဆွေးနွေးပွဲတော့စထားပြီပါလေအခုဒီပြည်တော်စုညညလာခံစစ်တရားစုပြန်လို့ဆိုတော့ဒုတိယအစိုးရအဖြစ်ကျော်ကြီးပါခဲ့ပါလေအမဲ့ဒီတစ်ချိန်တည်းမှာဘာဖြစ်လဲဆိုလို့ရှိရင်ကြည့်ရဲကိုမရနိုင်ဘူးကတိုက်ပွဲတွေဆက်ရှိနေသေးတယ်အဲ့ဒါတခုကတော့အနောက်ရှိတိဖြစ်တာပါလေအဲဒါကြောင့်လို့ဒီကျွန်တော်ကစီရေတိုက်ပွဲတွေကိုလုံးဝရပ်ဆိုင်ပြီးတော့မှနိုင်ငံရေးပြဿနာနိုင်ငံရေးနဲ့ဖြည့်ရှင်းမယ်ဆိုတာလွတ်လွတ်လပ်လပ်စိတ်တန်းကျဝမ်းဝမ်းဖြည့်ရှင်းသွားစီစဉ်တဲ့ဆန္ဒရှိတာပေါ့ဗျာ
ဒီကနေ့ကြောက်တဲ့ကချင်ပြည်နယ်နေ့အခမ်းအနားကိုမြစ်ကြီးနားမြို့စီတောက်ဘူးမနောကွင်းမှာမနက်9နာရီခွဲလောက်ကစတင်ပြီးကျင်းပခဲ့ပါတယ်ဒီအခမ်းအနားမှာနိုင်ငံတကာစုလက်ခံရရှိတဲ့ကချင်မျိုးသားတွေကိုဂုဏ်ပြုခဲ့ကြောင်းအခမ်းအနားကျင်းပရေးကော်မတီအတွင်းမှကိုစောချက်ကပြောပါတယ
်အဲဒီနေ့ကကျွန်တော်တို့ပြည်နယ်နေ့ကိုဂုဏ်ပြုတော့အဖြစ်ဝတ်ပြုဆုတောင်းခြင်းဖြစ်နေပါတယ်ပြီးတော့အဲစုချင်းချင်းဖြစ်နေတဲ့ပါတယ်ကအဲစုချင်းချင်းဒါကျွန်တော်တို့နိုင်ငံတကာအဝတ်ရတဲ့အအောင်မန်ဆောင်တို့ဆမကြီးတို့ဆိုင်တို့ဆမကြီးတို့တို့ကြာနန်အဒီတဲ့ရရဒေါက်တာခါလမ်ဆမ်ဆွန်အပြီးတော့ဖာဒါပေါ့နော်ကျွန်တော်တို့ဝါချောက်ကလန်အဲ့ဒါပါတယ်ပြီးတော့ဆမအစ္စလာထူဆန်ပါတယ
်ဆီယမ်မလဖိုင်ဆိုင်တို့ဟာ2013ခုနှစ်ကဖိလစ်ပိုင်နိုင်ငံကချီးမြှင့်တဲ့ရေမွန်မက်ဆီဆီစုဆီယမ်မလထောဂျာနန်က2015ခုနှစ်မှာကုလသမဂ္ဂကချီးမြှင့်တဲ့and peace award နဲ့2019ခုနှစ်မှာဥရောပသမဂ္ဂကချီးမြှင့်တဲ့ human award ကချင်နှစ်ချင်းအသင်းတော်အဖွဲ့ချုပ် KBC အထွေထွေအတွေ့အမှုဒေါက်တာ Class Samson က2019ခုနှစ်မှာကနေဒါနိုင်ငံတက္ကသိုလ်ကချီးမြှင့်တဲ့ဒေါက်တာဘွဲ့ကက်သလစ်ဘုန်းတော်ကြီး Grand John Laurel က2016ခုနှစ်မှာနိုင်ငံတကာရုပ်ရှင်ဇာတ်လမ်းတူစုအောင်လာအန်ဆန်က2019ခုနှစ်မှာ One Middleweight World Championship နဲ့အစ္စတာထူဆန်က2016ခုနှစ်မှာပူလီဇာဆုတွေရရှိခဲ့တာဖြစ်ပါတဲ့ဒီနေ့ကျင်းပတဲ့290ပြည့်ကချင်ပြည်နယ်နေ့အခမ်းအနားမှာပင်လုံစာချုပ်ကိုအခြေခံတဲ့ကချင်ပြည်နယ်သမိုင်းဆိုင်ရာပြဿနာကိုတင်ဆက်ခဲ့တယ်လို့ကချင်မျိုးနွယ်စုတွေရဲ့ရိုးရအကပရိတာတေးတူဖော်တွေကိုလည်းကပြတင်ဆက်ခဲ့ကြပါတဲ့ဒီကနေ့ကြောက်တဲ့ကချင်ပြည်နယ်နေ့ကိုနိုင်ငံတော်သမ္မတဦးထင်ကျော်ကလည်းတဝင်းလွာပြဖို့ခဲ့ပြီးတဝင်းလွာမှာဒီမိုကရေစီနိုင်ငံတော်တည်ဆောက်ရာမှာကချင်ပြည်နယ်ကတိုင်းသားတွေအားလုံးပူးပေါင်းပါဝင်ရေးကိုလည်းတိုက်တွန်းထားပါတယ်